စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်ချင်းတွင်းမြစ်ထဲမှာစစ်ကောင်စီရေရင်တွင်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်ပါတယ်။ကျေးရွာတွေမီးရှို့ခံရတာရှိသလိုအရက်သားတွေထိခိုက်မှုရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။စကိုင်းတိုင်းဘက်ကအခြေအနေတွေကိုတော့ကိုရဲမွန်ကပြောပြပေးထားပါတယ်ရှင်
။စကိုင်းတိုင်းဒေသကြီးကဏီမြို့နယ်တဲကနေတဆင့်မင်းကင်းမြို့နယ်အပိုင်းချင်းတွင်းမြစ်ထဲကိုစစ်ကောင်စီရေရင်တွေဟာဇူလိုင်လ25ရက်ကစံတက်လာပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ဇူလိုင်လ28ရက်နေ့အထိ3ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတာပါ။တိုက်ပွဲအခြေအနေနဲ့နေအိမ်တွေမီးရှို့ခံရတာနဲ့ပတ်သက်လို့မင်းကင်းမြေရိုးအောက်ပကဖတာဝန်ခံဘူတန်လုံးကအခုလိုပြောပါဗျ။ဟု
တ်25ရက်နေ့မှာခြားရတာအဲကနီနဲ့မင်းကင်းနယ်စပ်မှာမင်းကင်းနယ်ကနေရေချောင်းနယ်စပ်မှာခြားရတာမီးရှို့တဲ့ဖြစ်စီးရဲဟုတ်တက်ပြီးမီးရှို့ပါလေမရှိတဲ့အင်းရောရဲဘော်မဟုတ်ဘူးဘာမှဝန်နေဒီလူတွေဝန်မီးရှို့ပဲ။
တိုက်ပွဲအတွင်းစစ်ကောင်စီဘက်ကလည်းထိခိုက်မှုကြာဆုံးမှုရှိခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကလည်းထိခိုက်မှုတွေရှိခဲ့ပါတယ်။မင်းကင်းမြို့နယ်တဲကအနောက်သောအုံနှဲဘုတ်ညောင်မင်းသာစတဲ့ကျေးရွာ300ကအင်ဂျင်50နီးပါးမီးရှို့ခံရပြီးဒေသခံအများအပြားလည်းထွက်ပြေးသိမ်းရှောင်နေရပါတယ်။စစ်ကောင်စီကရေရင်တွေပေါ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်စစ်ဘေးရှောင်အရက်သားတို့လက်နက်ကြီးထိမှန်ခဲ့ပါတယ်။နေအိမ်တွေမီးရှို့ခံရပြီးအရက်သားတွေသိမ်းရှောင်နေရတာနဲ့ပတ်သက်လို့မင်းကင်းဒေသခံတို့ကအခုလိုပြောပါတယ်။
အားလုံးဒီတန်းပြေးမှာရှိတဲ့ဇော်တွေကတော့အားလုံးကိုလိုပြီးကြတယ်ပြီးရတာသူတို့လက်မကြီးကပြစ်လိုက်တယ်ဆိုရင်ပြန်ပြလိုက်တယ်ဆိုဇော်တွေကိုပေါ့ကြလို့လေအဲအဲ့တော့ဇော်တွေတဲ့ကိုဒီလိုနည်းနည်းသူရှောင်တင်းနေရတယ်တင်းနေရမှာတော့အဲ့ရလက်မကြီးကြီးကြလို့နေတဲ့ဦးကြီးလောင်သွားပြစ်စီကြတယ်ဟုတ်ကဲ့ဟိုကတ်ခတ်ရမှာတော့လက်မကြီးကြီးကြောင်းကိုခရေးရှောင်ကြည့်သူတယောက်ထိလိုက်တယ်ဆက်တင်းပေါ်လှမ်းပြလိုက်တယ်ဆိုတာပါ
စစ်ကောင်စီရေရင်တွေဟာဇူလိုင်လ18ရက်နေ့ကတည်းကမုံရွာမြို့နယ်အလုံးမင်းတောင်စိတ်ကန်းကနေချင်းသွင်းမြကျောင်းတစ်လျှောက်ဆန်တက်လာတာဖြစ်ပြီးကဏီမြို့နယ်ထဲမှာလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့နေစဉ်လိုလိုတိုက်ပွဲဖြစ်ပွားခဲ့ပြီးရေရင်တွေလည်းပျက်စီးခဲ့ပါသေးတယ်။စစ်ကောင်စီကကုန်းလန်းကနေတွာလာချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမကြာခဏမိုင်းဆွဲတိုက်ခိုက်တာတွေကြောင့်ချင်းသွင်းမြကန်းကနေရေရင်တွေအုံပြပြီးတွာလာနေရတာလည်းဖြစ်ပါတယ်။စစ်ကောင်စီဟာရေရင်တွေမှာရိတ်ခါလက်နက်တွေတင်ဆောင်ပြီးမြစ်ကမ်းဘေးမှာရှိတဲ့စစ်ကောင်စီကိုထောက်ခံတဲ့ကျေးရွာတွေကိုရိတ်ခါလက်နက်တွေပို့ဆောင်နေရလဲဖြစ်ပါတယ်။ရေရင်တွေဟာမြစ်ကြောင်းကနေတွာလာရင်မြစ်ကမ်းဘေးကကျေးရွာတွေကိုနေမြေရှင်းလင်းတာနေအိမ်တွေကိုမီးရှို့တာတွေပြုလုပ်လို့ရှိပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီကတကြိမ်တစ်ခါမှသတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ။